စစ်ကြီးပြီးတော့တဲ့အခါမှာနိုင်ငံနိုင်ငံတီထောင်ဖြည့်ရှင်းသဘောတူညီချက်ကိုရရှိအောင်အားထုတ်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးနဲ့အာရဗ်ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။အစ္စရေးကိုဟားမတ်စ်ကတိုက်ခိုက်ဖို့တရက်လို့အောက်တိုဘာ6ရက်နေ့အချိန်တိုင်းပြန်သွားလို့မဖြစ်တော့ပါဘူးလို့သမ္မတဘိုင်ဒန်ကသတင်းနောက်တွေကိုပြောပါတယ်။ဒီကရပ်အစ္စရေးဝန်ကြီးချုပ်နတယာဟုနဲ့တယ်လီဖုန်းကနေစကားပြောခဲ့တော့ကလည်းအဒီသဘောကိုပဲသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်လို့အင်ဂျီရောကဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံထူထောင်အပြန်အလှန်အသိမှတ်ပြုရေးဟာ2014ငြိမ်းချမ်းရေးဆွေးနွေးပွဲပြတ်သွားရမှလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဘိုင်ဒန်အနေနဲ့ပါလက်စတိုင်းနိုင်ငံတော်ကိစ္စကိုပြောခဲ့ပြီးမြေပြင်အခြေအနေကဒီစကားကိုပြောဖို့မရင်မဲ့သေးဘူးလို့မနစ်အနောက်ဘက်ကခရီးဆက်မှာဆိုခဲ့ပါသေးတယ်။ဘိုင်ဒန်ဆိုရနိုင်ငံရေးမူဝါဒမှာလည်းအစ္စရေးနဲ့အာရဗ်အင်ဂျင်နိုင်ငံတွေပုံမှန်ဆက်ဆံရေးကိုဦးစားပေးလုပ်ငန်းစဉ်ဖြစ်ထားခဲ့တာပါဒါပေမဲ့အခုဘုံကျဲဓာတ်တွေနဲ့တိုက်ပွဲတွေရပ်သွားခဲ့ရင်ပါလက်စတိုင်းနိုင်ငံတော်ထူထောင်ရေးကိုတည်တူပြုလို့မရတော့ဘူးလို့သမ္မတဘိုင်ဒန်ကစတင်ပြောဆိုထားခဲ့တာလည်းဖြစ်ပါတယ်